အာဖဂန်တာလီဘန်အဖွဲ့နဲ့အမေရိကန်ကြားကတားနိုင်ငံဒိုဟာမှာတမိုင်းဝင်ငြိမ်းချမ်းရေးသဘောတူညီချက်လက်မှတ်ရေးထိုးပြီး24နာရီမပြည့်သေးတဲ့အချိန်မှာပဲစာချုပ်ကိုကျင့်သုံးဆောင်ရွက်မှုမှာပထမဆုံးသောအခက်အခဲနဲ့ကြုံတွေ့နေရပါပြီ။တာလီဘန်နဲ့တခြားအာဖဂန်အဖွဲ့တွေကြားဆွေးနွေးပွဲဆနိုင်ရေးသတ်မှတ်ချက်တစ်ခုဖြစ်တဲ့ထောင်နဲ့ချီတဲ့တာလီဘန်အကျဉ်းသားတွေပြန်လွှတ်ပေးရေးအာဖဂန်အစိုးရဘက်ကဂရုပြုမထားဘူးလို့သမ္မတအာရှရပ်ဂါနီကကာဘူးမြို့တော်မှာတင်းင်းကနေနေကအခြေညာပါတယ်။အကျဉ်းသားတွေလွှတ်ပေးရေးကအမေရိကန်ရဲ့အခွင့်အာဏာမဟုတ်ကြောင်းအာဖဂန်အစိုးရရဲ့အခွင့်အာဏာဖြစ်ကြောင်းသမ္မတဂါနီကပြောပါတယ်။စနေနေ့ကလက်မှတ်ထိုးတဲ့အမေရိကန်နဲ့တာလီဘန်ကြားသဘောတူညီချက်အရပြည်ပခန့်မှာပတ်သက်နေတဲ့အာဖဂန်ဘက်ပေါင်းစုံအနေနဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးအနာဂတ်အနာခွဲဝေမှုသဘောတူညီချက်အတွက်ဓာတ်ရိုက်ညှိနှိုင်းမှုတွေကိုမတ်လ10ရက်နေ့ဒါမှမဟုတ်လေအဲ့ဒီအချိန်ဝန်းကျင်မှာဆောင်ရွက်ရမှာဖြစ်ပါတယ်။ဒါပေမဲ့ဒီဆွေးနွေးပွဲဖြစ်မြောက်ရေးအတွက်အာဖဂန်ထောင်နေထဲမှာထိမ့်သိမ်းထားတဲ့တာလီဘန်အကျဉ်းသား9000ကိုလွှတ်ပေးရမှာဖြစ်ပြီးတာလီဘန်ဘက်ကလည်းအစိုးရတပ်ဖွဲ့ဝင်1000ကိုလွှတ်ပေးရမှာအပအဝင်ဆောင်ရွက်စရာတချို့ရှိနေတာပါ။တာလီဘန်ဘက်ကတော့အခုချိန်ထိအာဖဂန်သမ္မတဂါနီအစိုးရကိုအတိအမှတ်ပြုဖို့ဒါမှမဟုတ်လေအစိုးရနဲ့ဓာတ်ရိုက်ဆွေးနွေးဖို့ကိုညှင်းဆို ထားပါတယ်။